ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ချင်းပြည်နယ်မင်းသားမြို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းသားပြည်သူ့ကာကွယ်ရေးတပ်ဖွဲ့အကြားဒီကနေ့မှလည်းနှစ်ဖက်သာဝန်ရှိသူတွေတွေ့ဆုံညှိနှိုင်းနေကြတာမှာရက်လက်ဖြေမပေါ်ဘူးလို့မင်းသားပြည်သူ့ကာကွယ်ရေးတပ်ကောင်းဆောင်သူက VOA ကိုပြောပါတယ်
ဒီတော့ဒီတာဒီမယ်လို့ကျွန်တော်တို့တောင်းဆိုထားတဲ့ဟာကိုတို့ကအထက်အစစ်ကိုလည်းတင်ပြရအောင်မယ်ပြီးရင်မနေ့ကမှကျွန်တော်တို့လူငယ်တွေနဲ့ဒါလည်းကြံတွေ့ချင်တယ်တဲ့အဲ့လိုပဲဒီနေ့ decision ကဘာမှမရှိဘူးကျွန်တော်တို့တောင်းဆိုတဲ့ဟာကိုလည်းရောတယ်မလဲရောဆိုတာလည်းမနေ့ကထပ်ကြည့်မယ
်စစ်ကောင်စီတပ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုမှာမင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတောင်းဆိုချက်တွေကိုတော့ဖွဲ့တာဝန်ရှိသူကအခုလိုဆက်ပြောပါတယ်
မျိုးဝမျိုးထားစိတ်မှာတို့တို့စိတ်ကြည်မထားဖို့အစိုးရအစိုးရဦးရီရနဲ့တို့ပြန်ဖယ်ပေးဖို့ဒီညအစင်းမစစ်ဖို့ဒီတို့ဒီအင်ကိုဝမီနေချင်းရောညောမဝန်ဖို့နဲ့လက်နဲ့ကိုင်းနေတင်းသွားလာဖို့မလုပ်ဖို့ပြီးတော့စစ်တပ်ကကျွန်တော်တို့အဝမခံဘူးကျွန်တော်တို့ဟိုဖက်ချမ်းကနေမြို့ဆောင်ကနေတို့တို့သွားဖို့ပြီးတော့ဖန်စီထားတဲ့အဖွဲ့တွေကိုဆွန့်ချက်မရှိကြတော့ပေးဖို့
ဒီနေ့ဆွေးနွေးမှုမှာမင်းတပ်ပြည်သူ့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေမြို့မီမြို့ဖတ်တွေဗာရာရေးခေါင်းဆောင်တွေစစ်ကောင်စီတပ်ဖွဲ့တွေနဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေပါဝင်ပါတယ်။ဧပြီလ26ရက်နေ့ကစစ်တပ်ကဖမ်းဆီးသွားတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့လူငယ်6ဦးကိုပြန်လွှတ်ပေးရေးအတွက်ဒီကနေ့မြို့ခံတွေကတောင်းဆိုခဲ့ကြပါတယ်။နှစ်ဖက်ကြားဧပြီလ28ရက်နေ့ကပရမအစိုးရညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပြီးညှိနှိုင်းမှုအရဧပြီလ24ရက်နေ့ကစစ်တပ်ဖမ်းဆီးသွားတဲ့ဌာနပြသဘေးမောက်လူငယ်9ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကလည်းစစ်တပ်ဖွဲ့ဝင်တချို့ကိုဝိုင်းပပိတ်ဆို့ထားတာကိုဖယ်ရှားခဲ့ပါတယ်။ဒါအပြင်စစ်ကူလာတဲ့တပ်ဖွဲ့ဘက်ကနောက်ဆုတ်သွားဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့မင်းတပ်ပြည်သူ့ကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ဧပြီလ29ရက်နေ့တမတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမင်းတပ်မျိုးမှာဖြည့်ပြတ်တာနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်။
မင်းတပ်မျိုးမှာစုစုအကြမ်းဖက်မှုဆောင်ရွက်မှာဥထောင်နဲ့ပေါင်ရင်းတို့ခုနှစ်ဦးကိုထိန်းသိမ်းခဲ့တာရှိပါတယ်။ညောင်သုံးနာရီကျော်လောက်မှလည်းစံပင်လဲလုံခွဲနာရီလေးဒီတော့ဦးကိုတွေ့တဲ့အတွက်လုံခွဲရေးအဖွဲ့ကစစ်ဆေးရမှာလက်လုံမိုင်း၈လုံးနဲ့အတူဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။လုံခွဲရေးအဖွဲ့အိတ်သုံးကိုစခန်းကိုအပ်တဲ့အပြီးအပြန်မှာဘောလုံးကြီးရှိမှာလုံခွဲရေးအဖွဲ့တွေကအကြမ်းဖက်အုပ်စုတစုကနေပြီးတူမီစနစ်တွေနဲ့ပြစ်ခတ်တဲ့အတွက်လုံခွဲရေးအဖွဲ့ကရောပါကြီးအတော့20ထဲနဲ့ပြန်လည်ပြီးတော့ချိန်ဆောင်ပြစ်ခတ်ခဲ့ရတာရှိပါတယ်။ဧပြီ26ရက်နေ့မှာလည်းစစ်စီတောင်းလဲလဲပြီးတော့မတူပြည်ကနေပြန်လာတဲ့တပ်မတော်စစ်ကြောင်းလို့ပေါ့နော်မတူပြည်နဲ့မင်းတပ်သားမှာအကြမ်းဖက်အင်အား50ဦးကတူမီစနစ်တွေလက်လုံမိုင်းတွေနဲ့လမ်းဒီဝဲရရာနဲ့ပြစ်ခတ်တိုက်ခိုက်တာရှိပါတယ်။အဲကြောင့်တပ်မတော်စစ်ကြောင်းရဲ့လက်နက်ငယ်တွေနဲ့ပြန်လည်ချိန်ဆောင်ပြစ်ခတ်ခဲ့ရတာလည်းရှိပါတယ်။အဲ့အကြမ်းဖက်အဖွဲ့ရဲ့ပြစ်ခတ်မှုတွေကတပ်မတော်က2ဦးသေဆုံးခဲ့ပါတယ်။
တရခန်ဒီဘက်ကတော့စစ်သား20လောက်ထိတေဆုံးခဲ့တယ်လို့ပြောကြပါတယ်။မင်းတပ်မျိုးကိုအားသုံးတိုက်ခိုက်ဖို့စတပ်တွေဆေလွတ်တယ်ဆိုတာကလည်းမဟုတ်ဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာနဆက်ကစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးဖွဲ့ဝင်ဘူကြီးအေဒစင်မြင့်ကပြောပါတယ်။ဒီကနေ့မှာတော့မင်းတပ်မျိုးတွေပြစ်ကတ်မှုငြိမ်သက်နေပေမဲ့မြန်မာစစ်တပ်တချို့မင်းတပ်မျိုးနဲ့နှမိုင်ကွာမှာတပွက်ရှိနေတယ်လို့ပခုတ်ကူမျိုးနဲ့ကြောက်တူဘက်မှာလည်းတန့်အားစုနေတာကြောင့်အချိန်မရွေးပြေကမှုဖြစ်လာနိုင်မှာကိုလည်းမြို့ခံတွေကစိုးရိမ်နေကြပါတယ
်။မြို့ပန်းကနှစ်ခွန်လေးတက်ကတော့လုံးဝနေနေကိုနေ့ကသူတို့ပြန်ဆုံသွားတဲ့အင်အားကလည်းတချို့ဝက်ပြန်ဆုံသွားတာတော့သူအဲ့အနောက်ဘက်ထဲမှာအင်အားအများကြီးထားခဲ့တော့မယ်။ဆွေးနွေးတာကတပိုင်းပေါ့လေသူတို့ပြက်တန်တော့ဒါကျွန်တော်တို့ကိုယ့်ကိုယ်ကာကွယ်ရမှာပဲအဝန်တော့ခံလို့မရဘူး။
စစ်တပ်နဲ့ပြစ်ခတ်မှုတွေရှိခဲ့တာကြောင့်လက်ရှိမင်းတပ်မျိုးမှာအမျိုးသမီးကလေးတွေနဲ့တက်ကြီးပိုင်းတွေသဝက်နေပါလုံခြုံတဲ့နေရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ